မရိကန်သမ္မတဒေါ်နယ်ထရမ့်က2016ဒီရွေးကောက်ပွဲကာလမှာရုရှား၏အနေနဲ့ဝင်ရောက်နှောက်ယှက်ခဲ့လေတလားဆိုတာနဲ့ပတ်သက်ပြီးတော့ရုရှားသမ္မတဗလာဒီမီယာပူတင်ကိုမေးမြန်းတော့မှဖြစ်တယ်လို့တောက်ကြနေကပြောပါတယ်ရွေးကောက်ပွဲရလဒ်ပြီးသူတို့လိုချင်တယ်လို့ပုံစံမျိုးဖြစ်လာအောင်ဆောင်ရွက်ခဲ့တယ်ဆိုတဲ့ဆွဆဲခြင်းနဲ့ရုရှားပေါ်အမေရိကန်ပြည်အောင်စုစုံစမ်းစစ်ဆေးမှုတွေကဆောင်ရွက်စစ်ဆေးနေရတဲ့ပတ်သက်ပြီးတော့ဒါဟာအောက်လန်းနီးနဲ့တိုက်ခိုက်တာမျိုးဖြစ်တယ်လို့ထရမ့်ကတောက်လျှောက်ပုတ်ကပြောဆိုလာတာပါဒါလိုလုံဆောင်နေတာကြောင့်နိုင်ငံကိုထိခိုက်နေနိုင်စေပြီးရုရှားနဲ့ဆက်ဆံရေးအပေါ်လဲဆိုးကျိုးတွေတက်ရောက်စေတယ်လို့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေနဲ့တွေ့ဆုံဆွေးနွေးပွဲအပြီးကျင်းပတဲ့သတင်းတော်ရှင်းလင်းပွဲမှာထရမ့်ကပြောကြားခဲ့ပါတယ်ရုရှားသမ္မတပူတင်နဲ့အလွန်ကောင်းမွန်တဲ့ဆက်ဆံရေးမျိုးရရှိလိမ့်မယ်လို့ထင်ကြောင်းလည်းသူကပြောပါတယ်မနေ့ကတနင်္လာနေ့မှာတော့ရုရှားသမ္မတပူတင်နဲ့တွေ့ဆုံဖို့သူကဖင်လန်နိုင်ငံကိုတွားရောက်မှာပါပုံရံကြာခီးစဉ်ဖြစ်ဗြိတိန်နိုင်ငံကိုရောက်နေတဲ့သမ္မတထရမ့်ဟာဒီကနေ့မှာတော့စကော့တလန်ကိုရောက်နေပြီးတော့အဲဒီမှာသူ့ကိုစန့်ကျင်သူတွေကကန့်ကွက်ဆန္ဒပြနေကြပါတယ်။ဒီချိန်ထဲမှာပဲဒီမိုကရက်တစ်ပါတီသမ္မတကိုယ်စားလှယ်လောင်ဟီလာရီကလင်တန်ရဲ့အီးမေးလ်ဆာဗာတွေကိုဖောက်ထွင်းမဝင်ရောက်နိုင်အောင်ရုရှားထောင်ခံရေးတွေကိုတားဆီးနိုင်ခြင်းမရှိဘူးဆိုပြီးတော့အရင်သမ္မတဘရက်အိုဘားမားကိုတီတာကနေလည်းပြစ်တင်ဝေဖန်ခဲ့ပါတယ်ခင်ဗျာ။